တရားဆိုတော့မြန်မာပြည်ကဘယ်နေရာရောက်တာလဲဘာအခြေအနေလဲခင်ဗ
ျကျွန်တော်တို့တနင်္ဂနွေညနေကဥစားဝါရှင်တန်ရောက်ပါတယ်အစီအစဉ်ကတော့ကျွန်တော်တို့ဒီဟို combine team ပါနော်ဒီ media ဟို press counselor နေရာပေါ့ကျွန်တော်လက်ဆရာကိုကိုရဲ့နောက်ဟိုဘက်ကအစိုးရဘက်ကပြန်ကြိုင်းဝင်ဆိုတာရရှိတယောက်နောက်ချင်းနေချင်းဝင်တယောက်ဒါတော့အဲ့ media law ကဟိုမှာကျွန်တော် press counselor media law လုပ်နေတယ်အဲ့ဒီ law နဲ့ပတ်သက်လို့ဒီဘက် American မှာရှိတဲ့ media တရားလူတွေရဲ့ media law နဲ့ပတ်သက်တဲ့လူတွေတွေ့ပြီးတော့
ဟုတ်ကဲ့အဲ့တော့ဥက္ကောကလည်းပြောပါဦးခင်ဗျာဥက္ကောတို့အခုဒီခေတ်စဉ်မှာဘယ်လိုနေနဲ့တွေ့ပြီးဗားရင်းများပြောကြဆိုကြပြီးပြီလဲခင်ဗျာအ
ဲ့တော့အခုလောလောဆယ်အထိတော့ကျွန်တော်တို့ Washington မှာရောက်နေတော့မှတက္ကနအသီးသီးလူတွေနဲ့ကျွန်တော်တို့တွေ့ပါတယ်ဥပမာအဖြစ်ကျွန်တော်တို့ခုနပြောတဲ့ media law တွေနဲ့ပတ်သက်တဲ့ကိစ္စတွေမြန်မာနိုင်ငံမှာရေးဆွဲနေတဲ့ကျွန်တော်တို့ press law နဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီး information ရနိုင်တဲ့ပုဂ္ဂိုလ်တွေပေါ့လေဒီမနေ့ပဲကျွန်တော်တို့ခုနပဲကျွန်တော်တို့ Washington Post ကနေပြီးကျွန်တော်တို့ပုဂ္ဂိုလ်တယောက်နဲ့လည်းကျွန်တော်တို့တွေ့တယ်မနေ့ပိုင်းမှာကျွန်တော်တို့ TV1 ဆိုတဲ့ကျွန်တော်တို့ဒီရုပ်မြင်သံကြားဌာနသွားလေ့လာပါတယ်အဲ့ TV1 ကလည်းစိတ်ဝင်စားစရာကောင်းပါတယ်ကျွန်တော် American လူမဲတွေပေါ့နော်သူတို့တွေအတွက်ကိုတီးခြားဖွဲ့ထားတဲ့အောင်မြင်တဲ့ channel တခုဖြစ်တဲ့အခါမှာမြန်မာနိုင်ငံမှာလည်းဥပဒေတွေရေးဆွဲပြီးွားတဲ့အခါမှာတိုင်းသားလူမျိုးစုတွေရဲ့ကျွန်တော်တို့ဘာသာစကားတွေကျွန်တော်ရေးသားဖော်ထုတ်ခွင့်တွေလွတ်လပ်စွာပြောဆိုခွင့်အတန်လွင့်ခွင့်ရုပ်မြင်သံကြားတွေကဒါတွေလည်းကျွန်တော်တို့ဇက်တက်ဖြစ်လာနိုင်မယ့်အနေအထားတွေရှိတဲ့အတွက်ကြောင့်ဒီကအတွေ့အကြုံတချို့ကိုမြန်မာနိုင်ငံကိုဆောင်ယူသွားနိုင်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဥတ္တရာဆိုရင်အခုဒီခီးစင်မှာ American Media တွေကစာနယ်ဇင်းတွေကဒီမြန်မာပြည်နဲ့ပတ်သက်လို့ဘာတွေသူတို့အဓိကသိကျင်ကြတယ်လဲခင်ဗျာ
သူတို့ဒီက American လူတွေသိကျင်တာတော့ကျွန်တော်တို့မှာအပြောင်းလဲကာလာကြီးတခုဖြတ်တန်းနေတာ哦အဲ့တော့ကျွန်တော်တို့ဒီမှာ sensor ကိစ္စလေးဘယ်လိုပြောင်းလဲသွားပြီလဲသတင်းလောလောဆယ်ကဘယ်လိုဖြစ်လာပြီလဲနောက်ဘယ်လိုမျိုးဟိုစိန်ခုံမှုကြီးကြံသေးလဲပေါ့နော်ကျွန်တော်တို့တော့ကကျွန်တော်တို့တော့လေလေကို press law လို့ခေါ်ကြတာပေါ့ဒီ media law လို့ပြောရင်ကျေပြန့်လောင်းကြည့်လို့ဒါပေမဲ့အဲ့ဒီအပြောင်းလဲဒီမှာရော media သမားတွေကိုယ်တိုင်ဘယ်လိုဘယ်လောက်ထိပါလဲကြပြီလဲသူတို့အဲ့အမှုတွေသိကျင်တယ်နောက်တစ်ခုကတော့ကျွန်တော်နဲ့သူတို့နည်းနည်းလေးကွာတဲ့ကိစ္စကသူတို့ကသတင်းလောလောဆယ်ကိုအခြေခံဥပဒေပထမပြင်ဆင်ချက်ပေါ့ first amendment မှာတခါလေထည့်ထားပြီးသားကျွန်တော်တို့ကလည်းကျွန်တော်တို့ရှိမှာရှိတဲ့အချိန်အဥ်လေးပုံမှန်350လေးမှာပါတယ်ဒါပေမဲ့တည်ဆဲဥ်လေးများဆိုတဲ့ကိစ္စလေးနဲ့ပတ်သက်တဲ့အချက်လက်လေးပါတော့အဲ့တော့တို့ရှိမှာဘယ်လိုဟိုမီဒီယာရဲ့လွတ်လပ်ခွင့်ကဘယ်လိုသွားလဲကျွန်တော်တို့ကဘယ်လောက်ထိသွားနိုင်မလဲပေါ့ဟိုအဲ့ဒါမျိုးကြီးတယ်နောက်တစ်ခါကျွန်တော်ကအတန်လှင့်ပိုင်းနေလဲပါလာခါကျွန်တော်လည်းတော့ဒိုင်းမဆိုင်ဘူးဒါပေမဲ့အတန်လှင့်ဥ်လေးအပြင်မှာဆိုတော့တို့ရှိမှာအတန်လှင့်နဲ့ပတ်သက်လို့ဟို Federal Communication Commission ပေါ့နော်အဲ့ဒီကနေပြီးတော့ဘယ်လိုခန္ဓာဝင်ပါလဲပေါ့အဲ့ဒါမျိုးလေးကျွန်တော်လေ့လာကြပါတယ
်ဟုတ်ကဲ့ဥက္ကိုခင်ဗျာအခုဥက္ကိုတို့ဒီခေတ်စင်မှာအခုအမေရိကန်စာနယ်ဇင်းသမားတွေနဲ့တွေ့ရတယ်ဆိုတော့မြန်မာပြည်နဲ့အခြေအနေကိုရှင်းပြရမယ်ဆိုလို့ရှင်သိုးဒီကောင်းဒီဘာတွေများအခုလက်တော်မှာမြင်ပါသလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့နိုင်ငံကသတင်းလွတ်လပ်ခွင့်ကျွန်တော်တို့တော်တော်ကာလကြာဖိတ်ထားတဲ့နိုင်ငံတနေနိုင်ငံဖြစ်ပါတယ်စင်စာနဲ့ကျွန်တော်တို့သွားနေရတဲ့နိုင်ငံအဲ့ဒီကနေပြီးတော့စင်စာလွတ်လာတာကျွန်တော်တို့ဒါတစ်နှစ်တောင်မရှိသေးတဲ့နိုင်ငံတစ်ခုဖြစ်ပါတယ်အမေရိကန်ကတော့သတင်းလွတ်လပ်ခွင့်ကိုကျွန်တော်တို့ဒါအခြေခံဥပဒေရောကျွန်တော်တို့ဒါစီးစနစ်ကြကြနေကိုကျင့်သုံးနေတဲ့နိုင်ငံကြီးတစ်နိုင်ငံဖြစ်တဲ့ကောင်မှာတော့ကျွန်တော်တို့ပုံပုံလေးပြောမယ်ဆိုရင်တော့ဆရာဦးခင်မောင်ဆိုရင်ကျွန်တော်တို့တော်တော်လေးကွာဟသေးပါတယ်เนาะကျွန်တော်တို့ကဒီတိုင်းရှင်လို့မရတဲ့အနေအထားလေးရှိပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဘယ်လိုတွေ့လဲဆိုတော့ဥပမာဖြစ်ပေါ့လေဒီကခုနဆရာဦးတရာဆိုကျွန်တော်တို့ပြောသလိုဒီမှာကျွန်တော်တို့က press law မှာမရှိတာကျွန်တော်တို့ဒီ media ဥပဒေဆိုတာမရှိဘူးကျွန်တော်တို့စီမှာကအခုကကျွန်တော်က media ဥပဒေဆွဲမှုကျွန်တော်တို့ကလာကြတယ်အဲ့ဒီမှာနေပဲကျွန်တော်တို့ကွာခချက်တခုရှိနေပြီအဲ့တော့ကျွန်တော်တို့ကကျွန်တော်တို့ဥပဒေမှာဘာလို့လုပ်ရင်ကောင်းမလဲဆိုတဲ့ idea တွေပေါ့လေဒါတွေတော့ကျွန်တော်တို့ရမယ်လို့ထင်ပါတယ်နောက်ချက်ကတော့ freedom of information နဲ့ပတ်သက်တဲ့ act ပေါ့နော်သတင်းများကိုလွတ်လပ်စွာရရှိနိုင်ခွင့်ဥပဒေဆိုတာလေးကိုကျွန်တော်တို့အမေရိကန်ပြည်ထောင်စုမှာကျွန်တော်တို့တွားတွေ့ပါတယ်အဲ့ဒီဟာမျိုးကလည်းကျွန်တော်စီမှာများအခရေးပေါ့လေဒီလိုဥပဒေတခုကျွန်တော်တို့ကပေါ်ထုတ်လာမယ်ဆိုရင်ကျွန်တော်တို့ဒီသတင်းလွတ်လပ်ခွင့်ကိုကျွန်တော်တို့ထင်တယ်လေဥပဒေရပို့ပြီးအကောက်ွယ်ပေးနိုင်လိမ့်မယ်ထင်ပါတယ်ဓာတ်ရိုက်ကြီး copy ကူးလို့တော့မရနိုင်လေပါဘူးခင်ဗျာကျွန်တော်တို့ခုနပြောတဲ့ကွာဟာချက်တွေရှိနေသေးတဲ့အတွက်ကြောင့်သို့တော့ကျွန်တော်တို့စီကလက်ရှိအခြေအနေနဲ့ကိုက်ညီအောင်လို့ဘယ်လောက်ထိလုပ်နိုင်မလဲအကောင်းဆုံးဘယ်လောက်ထိအဆင့်လောက်ထိကျွန်တော်တို့လုပ်နိုင်မယ်ဆိုတဲ့အကြံဉာဏ်စိတ်ကူးတွေတော့ရနိုင်မယ်လို့တော့ကျွန်တော်ကမျှော်လင့်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးတီဟာဆိုအခုဥက္ကိုပြောရတဲ့နဲ့ပတ်သက်ပြီးဘာတွေများဖြစ်ဆက်ချင်ပါလဲ
ကျွန်တော်အခုလည်းကံပြောင်းစိုးလာတယ်ဒီမှာရှိတဲ့မီဒီယာအတိုင်းဝိုင်းရလူတွေနောက်တစ်ခါမီဒီယာလော်နဲ့သူတို့ကတော့မီဒီယာလော်ရယ်လို့ခေါ်တာပေါ့နော်မီဒီယာပတ်သက်တဲ့ရှေ့နေတွေပညာရှင်တွေဒါပေမဲ့အဲ့ဒီမှာဘာထူးခြားရှိလဲဆိုတော့တချို့ကဒီဟိုကျွန်တော်နဲ့ပတ်သက်တဲ့ကိုကျွန်တော်နဲ့ဓာတ်ရိုက်ဆက်သွယ်တဲ့ပရိုဖက်ဆာပရိုဖက်ဆာဘာဘရာဆွမ်းဆိုတာသူကဒီအမေရိကန်မီဒီယာနဲ့မီဒီယာဥပဒေသာလေ့လာတာမဟုတ်ဘူးဒီနိုင်ငံတကာမှာရှိတဲ့တခြားနိုင်ငံတွေမှာရှိတဲ့မီဒီယာဥပဒေသူလေ့လာနေတဲ့အဖွဲ့အစည်းတွေဖြစ်တယ်အဲ့တော့အဲ့ဒါကကျွန်တော်တို့တဲ့ကောင်းတဲ့အချက်ကကျွန်တော်တို့ကညာဒီမှာလုပ်နေတဲ့ကိစ္စတွေကသူတို့လောက်လောက်ခွန်တော့မရနိုင်သေးဘူးဒါပေမဲ့နိုင်ငံတကာမှာရှိနေတဲ့စံနှုန်းတွေပေါ့နော်standard norm စီအဲ့ဒါနဲ့သူတို့ကိုင်းညီအောင်ဘယ်လိုလုပ်ကြမလဲဘယ်နိုင်ငံမှာဘာလုပ်ကြလဲပေါ့အမေရိကန်ပြည်ထောင်စုတခုလည်းမဟုတ်ဘူးမှာလို့ဆိုလို့ရှိရင်ဟိုမှာ East Europe ကနိုင်ငံတွေမှာသွားပြီးတော့ media ဥပဒေကိုလုပ်ပေးမှုတဲ့လူတွေရှိတယ်။ဟိုသူတို့အတွက်ကြုံမျိုးတွေယူတယ်။နောက်ကျွန်တော်တို့ကမြန်မာနိုင်ငံမှာရောအဲ့လိုနိုင်ငံတကာအဆင့်မီတဲ့နိုင်ငံတကာစံနေတဲ့ ကန့်ကြီးတဲ့ဥပဒေမျိုးအတွက်အဲ့လိုမျိုးတွေလေ့လာကိုရပါတယ်အဲ့တည်းအကျိုးရှိပါတယ
်ဟုတ်ကဲ့ဆရာဦးကိုရေခုဆရာဦးကိုတို့မြန်မာပြည်မှာဒီပြတ်ထားမဲ့မီဒီယာဥပဒေရဲ့နောက်ဆုံးအခြေအနေကျွန်တော်လည်းနည်းနည်းပြောပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ press law လို့ခေါ်တဲ့ကျွန်တော်သတင်းမီဒီယာဥပဒေကသတင်းမီဒီယာကောင်စီပေါ့လေကျွန်တော်တို့ press council ကနေပြီးဆွဲတာ zero drug ဆင့်ပြီးသွားလို့ဟို01ပေါ့လေကျွန်တော်နောက်တစ်ဆင့်ကျွန်တော်တို့ထပ်တက်ဖို့အစီအစဉ်ရှိပါတယ်အဲ့ဒီကျွန်တော်တို့ဒီဆွဲထားပြီးတဲ့ဥပဒေချမ်းကိုကျွန်တော် draft ကိုပြီးခဲ့တဲ့ကျွန်တော်လာများကမီဒီယာသမားတွေနဲ့တွေ့ဆုံပြီးတော့ကျွန်တော်တို့ချပြခဲ့ပြီးအကြံဉာဏ်တွေရယူခဲ့ပါတယ်နောက်တစ်ခါသတင်းမီဒီယာကောင်စီမှာပါတဲ့အဖွဲ့အစည်းတွေကိုလည်းသူတို့အဖွဲ့အစည်းလည်းသူ့အဖွဲ့အစည်းလည်းချပြခဲ့ပါတယ်ဥပမာဖြစ်ဆိုရင်ကျွန်တော်တို့ဆရာဦးဥတီယာစောနဲ့ကမြန်မာ Journalist Association မြန်မာနိုင်ငံသတင်းစာဆရာအသင်းကိုကိုစားပြုပြီးတော့ကျွန်တော်တို့စာနယ်ဇင်းကောင်စီမှာပါတဲ့အတွက်ကြောင့်ဒီဥပဒေချမ်းနဲ့ပတ်သက်ပြီးစာနယ်ကျွန်တော်တို့ရဲ့ MGA မှာချပြပြီးတော့အဖွဲ့ဝင်တွေရဲ့ကျွန်တော်တို့အကြံပြုချက်တွေပြန်ပြီးတော့ယူပါတယ်ယူပြီးအဲ့ဒါလို့လည်းကျွန်တော်တို့ပြန်ပြီးတင်ပြထားပါတယ်အဲ့ဒီကြောင့်ကျွန်တော်တို့ကအခုအမေရိကန်ပြည်တော်စုမှာအိုင်ဒီယာလေးတွေကောင်းမဲ့ထင်တာလေးတွေကျွန်တော်တို့ရရင်လဲကျွန်တော်တို့အဖွဲ့အစည်းမှာကျွန်တော်တို့ထည့်သွင်းဆွေးနွေးမှာဖြစ်ပါတယ
်ဆရာတရားဆော့ဒီမီဒီယာဥပဒေနဲ့ပတ်သက်လို့ဆရာဘာလို့မြင်လဲလုံလောက်ပြီလားကျွန်တော်တို့တိုင်းပြည်အတွက
်အမှန်တော့လုံလောက်ပြီလားဆိုတာကျွန်တော်တို့ကြောင်းမြန်စဉ်းစားမှဖြစ်တယ်တကယ်ပြောမီဒီယာ law တို့ press law ဆိုတာသတင်းလက်ခွင့်အပြည့်အဝရှိနိုင်ငံမှာရှိကူမရှိတာလေသူတို့ကဟိုဒါထိန်းချုပ်တဲ့ဥပဒေလို့မထားတော့တာကျွန်တော်တို့ကအခုရေးကြတာဟာထိန်းချုပ်ဖို့တဲ့ကိုဒီသတင်းသမားတွေအခွင့်အရေးတွေကာကွယ်ဖို့အဲ့ဒါလည်းကိုမြင့်တင်ဖို့အတွက်အခြေအနေတွေဖန်တီးနိုင်အောင်ပေါ့နော်။ဟိုအဲ့လိုမျိုးသွားတာကြောင့်မို့ကျွန်တော်တို့ကသူတို့နဲ့တော့ဟိုကွာစားမှုလည်းရှိတယ်၊ထူးခြားမှုလည်းရှိတယ်။ဒါပေမဲ့အခုလက်ရှိကျွန်တော်သွားပြီးသားဟာဟိုပထမမှူးချမ်းပေါ့လေ။အခု press council လို့လည်းပထမမှူးချမ်းကိုအားရပြီလားဆိုတော့မရသေးပါဘူး။ကျွန်တော်တို့တန်တန်နေယူတယ်နော်။ကျွန်တော်တို့ကိုယ်တိုင်လည်းပြင်ကျင်တာရှိတယ်။ဘာဖြစ်လဲဆိုတော့ဒီဥပဒေထဲမှာအပိုင်းနှစ်ပိုင်းလို့ကျွန်တော်တင်။တစ်ပိုင်းကတော့ကျွန်တော်တို့သတင်းပိုင်းပေါ့နော်။သတင်းသမားတွေနဲ့သတင်းအပိုင်းမှာတော့အကုန်လုံးတူတယ်။ဟို broadcast media, print media ရောစသဖြင့်ပေါ့။ဒါပေမဲ့သူကတကယ်ကြီးမီဒီယာဆိုတာရေရှင်မှာစီးပွားရေးလုပ်ငန်းတစ်ခုလည်းဖြစ်တယ်ဆိုတော့စီးပွားရေးလုပ်ငန်းဘက်ကကြည့်မယ်ဆိုရင်ကျွန်တော် print media မှာပုံနဲ့တည်းရှိရထုတ်ဝေသူတွေရှိရဆိုတော့အဲ့ဒီမျိုးနှစ်ပိုင်းစလုံးနဲ့ပတ်သက်တဲ့ငုံမှုရမျိုးအစီအစဉ်တော့ပေါ့နည်းနည်းလိုသေးလို့ထင်တယ်ကျွန်တော်အဲ့ဒါလည်းဒုတိယမူကြမ်းနောက်မူကြမ်းတွေမှာထည့်သွင်းပြီးတော့ပြည့်ပြည့်စုံဆဲဖို့ကြိုးစားနေကြပါတယ
်ဟုတ်ကဲ့ဆရာကိုကိုရဲ့သဘောထားလည်းသိပြစေပြလက်ရှိမီဒီယာဥပဒေကကျွန်တော်မြန်မာပြည်စာနယ်ဇင်းလွတ်လပ်ခွင့်အတွက်ဘယ်အတိုင်းတာအထိအကျိုးရှိမလဲတခြားဘာတွေမြင့်တင်ဖို့လိုလဲကြပါရစေခင်ဗျာ
ဟုတ်ကဲ့ကျွန်တော်ခုနဆရာစောပြောတဲ့အတိုင်းပါပဲဒီဥပဒေကအခုကတော့ကျွန်တော်တို့ကတကယ်အကျန်းနဲ့အစင်ပဲရှိသေးတယ်အကျန်းနဲ့ဆိုတာကျွန်တော်ကအခုက frame လေးချပေးလိုက်တာပါဒီ frame ချပေးလိုက်တဲ့ပုံမှာကျွန်တော်တို့ not input တွေအများကြီးလာမှာပါလာတဲ့ခါမှလည်းကျွန်တော်တို့1962ကျွန်တော်တို့ဒီဥပဒေရှိတယ်အရင်တော့ကျွန်တော် 1931 မှာလည်းရှိတယ်ကျွန်တော် press emergency act ဆိုတာလည်းရှိတယ်အဲ့တော့အခုဆွဲမဲ့ဥပဒေနဲ့အရင်ဥပဒေနဲ့ဘာကွာမလဲဆိုတော့အရင်တော့ကတော့အဲ့ဒီလက်ရှိမှာရှိခဲ့တဲ့စနစ်ရဥပဒေကိုဆိုတာထိန်းချုပ်ဖို့control လုပ်ဖို့ဆွဲတာဖြစ်ပါလေအခုကျွန်တော်တို့ဆွဲမဲ့ဥပဒေဒီ control လုပ်မဲ့ဥပဒေမဟုတ်ပါဘူးကျွန်တော်တို့မြင့်တင်ပေးဖို့ဘာကိုမြင့်တင်ပါလဲဆိုတော့ freedom of expression နဲ့ freedom of press ကိုကျွန်တော်တို့ကမြင့်တင်ပေးဖို့နောက်တစ်ခါကျွန်တော်တို့နိုင်ငံတကာလူခွင့်ရေးကြီးကြပ်စတဲ့မှာပါတဲ့လူခွင့်ရေးတွေအရကျွန်တော်လူသားတိုင်းကကျွန်တော်တို့သတင်းမှန်မြောက်ကိုလွတ်လပ်စွာသိခွင့် right to know ဆိုတာရှိပါတယ်အဲ့တော့ဒီ right to know ကိုအာမခံပေးနိုင်တဲ့လုပ်ငန်းတွေဖြစ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ဆွဲမှာဖြစ်လို့တဲ့ကြောင့်ကျွန်တော်တို့အပုချင်းရတော့မတူတော့ဘူးခင်ဗျအရင်ကအပုလုတ်တာနဲ့အခုအပုချလုတ်တာနဲ့မတူတော့ဘူးသို့သောလက်ရှိအနေအထားကိုက perfect ဖြစ်ပလားဆိုရင်လည်းရိုးသားစွာပြောရင်တော့ကျွန်တော်တို့လုတ်စရာတွေအများကြီးရှိအောင်မယ်ကျွန်တော်တို့ရဲ့အတွေ့အကြုံကြီးတဲ့ပညာရှင်တွေလည်းဒီထက်မှကျွန်တော်တို့ဖိတ်ခေါ်ထားပါတယ်ဖိတ်ခေါ်ပြီးတော့ကျွန်တော်တို့လိုအပ်တာတွေကျွန်တော်တို့ထပ်မံဖြည့်ဆွတ်မယ်ဆိုရင်တော့အချိန်အတိုင်းအတာတစ်ခုမှာပေါ့လေကျွန်တော်တင်တယ်ဟိုဘယ်လောကကြီးပေါ်မှာပြည့်ပြည့်စုံတဲ့ဥပဒေတော်မရှိပါဘူးကျွန်တော်တို့သို့သောစာနယ်ဇင်းမီဒီယာလောကကလက်ခံနိုင်လောက်တဲ့ဥပဒေတစ်ခုလောက်တော့ဖြစ်သွားအောင်လို့ကျွန်တော်တို့စူးစမ်းနေပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတရားဆော့ခင်ဗျာအခုမြန်မာပြည်မှာသတင်းစာတွေထုတ်ကြမယ်ဒီ AP တက်ကစပြီးထုတ်ခွင့်ပေးမယ်လို့အစိုးရကြေညာထားတာကျွန်တော်သိရတယ်ဗောလေအဲ့တော့ဆရာသတင်းစာထုတ်မယ်တဲ့မှာပါလာ
ပြောမယ်ဆိုရင်တော့ပါလာဆိုတော့ဒီပါဖို့စဉ်းစားတော့မယ်ရှိတော့ပြင်ဆင်လို့စဉ်းစားတော့ပေါ့အကုန်လုံးကတကယ်လောက်ကြတော့မယ်ချိန်မှာတကယ်လက်တွေပိုင်းကြတယ်ဟိုအခက်ခဲတွေစင်ခုံမှုတွေစသဖြင့်ပေါ့နော်အဲ့ဒါတွေစဉ်းစားတဲ့ခါမှာချက်ချင်း AP လာတက်နေ့မှာကျွန်တော်လို personal ပြောရင် AP လာတက်နေ့မှာထုတ်တဲ့သတင်းစာတော့မရှိဘူးထင်တယ်အကုန်လုံးက AB တက်နောက်ပိုင်းမှာအတုံးလေ AB နောက်ပိုင်းမေလဂျူလဆောက်ဖင်ပါတော့ကိုပြင်ဆင်မှုပြည့်စုံတဲ့အချိန်မှာလောက်ကြမှာလို့ထင်တယ်ဘာဖြစ်လို့လဲဆိုတော့ဒါကအဟိုးလုံးကလိုမျိုးပဲ license တစ်ခုပေးတယ်ရတယ်လုပ်တယ်အဲ့ဒါဘာမှမဟုတ်ဘူးねတကယ်နေ့စဉ်လုပ်ငန်းကျွန်တော်ကဟိုအစိုးရသတင်းစာမှာလည်းလုပ်ဖို့တော့နေ့စဉ်သတင်းစာလို့ပေါ်ကြရပြီပါတယ်အဲ့ဒါတကယ်တမ်းပြောတော့တော်တော်ကိုဟိုကြီးမားစင်ခုံမှုတွေရှိတယ်အဲ့ဒါကြောင့်မလို့ကျွန်တော်ထင်တယ်အများညှို့လို့လို့ AB တက်နေကြသတင်းစာရအများကြီးထွက်လာမှာဆိုတော့မဖြစ်သေးဘူးလို့ထင်တယ်ဒါပေမဲ့ကျွန်တော်ထင်တယ်လာအနည်းငယ်တွေမှာတော့ဒါဇင်နဲ့ချီပြီးထွက်လာမှာ
ဟုတ်ကဲ့ဥက္ကိုကိုလည်းတရင်သာထုတ်ဖို့ပြင်ဆင်နေတယ်မဟုတ်လားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာ
အဲဥက္ကိုတရင်သာဘာနာမည်နဲ့ထွက်မှာလဲခင်ဗျာ
ကျွန်တော်ကအခုဟိုဗောလေကျွန်တော်ကဒီအမေရိကန်ပြည်တော်စုရောက်နေတယ်တို့တော့ကျွန်တော်ရန်ကုန်နဲ့အဒီတာလေးနဲ့ကျွန်တော်ချိတ်ဆက်ပြောဆိုတဲ့အတိုင်းပြောရမယ်ဆိုရင်တော့ကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းကရန်ကုန်တိုင်းစ်ကိုကျွန်တော်တို့တရင်သာဖြစ်ထုတ်ဝေဖို့လို့ ကျွန်တော်တို့ဆောက်လာတင်လိုက်တယ်လို့ကျွန်တော်ကြားလိုက်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့တော့ Yangon Times ကနေ့စဉ်တို့သတင်းစာအဖြစ်နဲ့ကျွန်တော်တို့ထွက်လာမှာဖြစ်ပါတယ်ခင်ဗျာ
ဥကိုသတင်းစာပဲတော့စမှာလေခင်ဗျာ
အခုနဆရာပြောသလိုပဲ April 1ရက်နေ့မှာတော့စပြီးတော့ခွင့်ပြုတယ်သို့တော့ April မှာကတော့ကျွန်တော်တင်တယ်တော်တော်များများထွက်နိုင်ဘူးကျွန်တော်တို့လည်းမထွက်နိုင်ဘူးဘာကြောင့်လဲဆိုတော့နေ့စဉ်တို့တင်တဲ့ကိစ္စလေကျွန်တော်ခုနနည်းနည်းလေးရှင်းပြမယ်ဆိုရင်ကျွန်တော်တို့စီမှာကြုံနေရတာဒူးအော်ဒိုင်းပေါ့ဗျာဟောဒူးအော်ဒိုင်းဆိုတာလောလောဆယ်ကျွန်တော်တို့ကဒီလောကမှာအပတ်စဉ်တို့တင်နေနေလာခဲ့ရနေပြီးတော့နေ့စဉ်တို့တင်လာတဲ့အခါမှာနေ့စဉ်တို့မလုပ်ဘူးဆိုရင်တော့ကျွန်တော်တို့အပတ်စဉ်တို့တင်ကြတဲ့တွေရဲ့အနေထားလေကျွန်တော်လူတွေက daily တွေပဲဖတ်မဲ့အတွက်ကြောင့် weekly မှာပါတဲ့သတင်းတွေဟောင်းနှောင်းသွားမဲ့အတွက်ကြောင့် weekly တွေရဲ့ရက်တိမှုကခက်သွားမှာခင်ဗျအဲ့လိုကြောင့်ကျွန်တော်တို့ကဒီပြန်ဆန်မှုများအောင်မယ်ဆိုတာသိရတဲ့ပဲနေ့စဉ်တို့သတင်းစာကိုကျွန်တော်တို့သွားရတာပါအဲ့တော့ကျွန်တော်တို့ဆက်ပြီးလုပ်မှလားဒါမှမဟုတ်လည်းအသေးခံမလားဆိုတဲ့အနေထားရောက်နေတဲ့အတွက်ကြောင့်ကျွန်တော်တို့ဆက်ပြီးလုပ်မယ်အဲ့တော့ဆက်လုပ်တဲ့အခါမှာအရှင်မလားတိမ်မလားဆိုတော့မသိသေးဘူးပေါ့လေအဲ့တော့ကျွန်တော်အနေနဲ့ကတော့ဒီရန်ကုန်တိုင်းကတော့ကျွန်တော်တို့ထုတ်မယ်သို့တော့ April မှာတော့မထွက်နိုင်သေးဘူးကျွန်တော်ခံမှန်းကြည့်တာတော့ probably ပေါ့လေကျွန်တော်ဂျွန်လောက်တော့ကျွန်တော်တော့နည်းနည်းလေး target ထားပြီးလုပ်မလားလို့တော့စဉ်းစားနေပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတီဟာဆော့ခင်ဗျာကြည်ဒီ channel တွေဘယ်လိုထင်လဲခင်ဗျာရပ်သွားမလား
channel နဲ့ magazine ကို loss ရနေတာဒီမှာ300ကျော်လောက်ရှိရထင်တယ်ဒါပေမဲ့အကုန်လုံးကတော့မရနိုင်ပါဘူးသူကပတ်စံလဲဆိုတော့သူတို့ကိုကိုယ်စားပေါ့အမျိုးအစားတွေကွဲနေတာဝါအားစားရှိမယ်ကျန်းမာရေးရှိမယ်ပညာရေးရှိမယ် fashion ရှိမယ်စသဖြင့်ပေါ့တည်င်းကြလေလုံနေလူ5000လောက်မှာတော့အဲတော်တော်များကကျွန်တော်မြင်တဲ့နှမျိုးမြင်တမျိုးကတော့လုံးဝပြုတ်သွားပါဘူးရပ်သွားမယ်ရပ်သွားပြီးတော့တည်င်းစားလိုင်းကိုကြောင်းကြမယ်တမျိုးကကျတော့ more focus ပေါ့ဥမာသူစီးပွားရေးတစ်ခုပဲလုပ်မယ်အဲ့ဒါလည်းဥပဒေရပဲလုံးဒါမှမဟုတ်ရှင်လေဟိုနိုင်ငံရေးနဲ့ပတ်သက်တာမလုပ်မယ်အဲ့ဒါလို focus လုပ်တဲ့တည်င်းကြနိုင်မျိုးတော့ရှိကောင်းရှိနိုင်တယ်ဥပမာဆိုတော့ဆရာမောင်သားတို့ဆရာဒိမင်းတို့လောက်ကြတယ်အဲ့လိုဆိုပါအောင်ပြည်သူခေတ်လိုမျိုးဒါပေမဲ့တာမန်သူ fresh news ဆိုလက်ဆက်တဲ့တည်င်းကိုဦးစားပေးတဲ့ channel တွေရပ်ပြီးတော့သူတို့တည်င်းစာဘက်ကိုရောက်သွားတာမလို့ထင်ပါတယ
်ဥက္ကဝေအခုတော့တည်င်းစာသမားတွေရဲ့အဓိကစိန်ခေါ်မှုဟာဘယ်လိုအချက်လေးတွေကျွန်တော်နည်းနည်းအသေးစိတ်ရှင်းပြပါလားခင်ဗ
ျနှစ်ပိုင်းပေါ့နော်ကျွန်တော်တို့တည်င်းစာသမား journalist တွေရဲ့စိန်ခေါ်မှုနဲ့တော့တရင်စာကိုကျွန်တော်တို့ဆောင်ရွက်မဲ့ manage လုပ်နေတဲ့လူတွေရဲ့စင်ကုန်မှုဆိုကျွန်တော်ကွဲပြောကြည့်ပါမယ်။ manage လုပ်နေတဲ့လူတွေရဲ့စင်ကုန်မှုမှာကျွန်တော်တို့ခုနပြောတဲ့တရင်စာဆိုတာငွေရေးကြေးရင်းနှီးကြည့်ပါတယ်။ဒီနေ့ကို350လောက်ထိုင်ဖြိုးရမယ့်အနေထားမှာကျွန်တော်တို့ကရှိတယ်။အဲ့တော့ဒီငွေပင်ငွေရင်းများများဆက်စားမရှိဘဲနဲ့ကျွန်တော်တို့တရင်စာလုပ်ရင်ကျွန်တော်တို့ကဝုန်းကနေတိုင်းကနေကိုကျွန်တော်တို့ထိုင်နေကောင်းလားထသွားမှကြိုးမှန်းသိဆိုသလိုကျွန်တော်တို့ဒီဝါလီကန်သွားနိုင်နေနေတာရှိတော့ငွေရေးကြေးတောင့်တမှုကစင်ကုန်မှုတစ်ခုရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီ capacity ပေါ့ကျွန်တော်တို့တည်င်းရေးမဲ့ခါမှာတည်င်းစာဆိုတာတည်င်းကိုကျွန်တော်တို့လက်ဆက်ဆက်ဆက်နဲ့ထိတိမိမိနဲ့ကျွန်တော်တို့တင်ပြနိုင်ဖို့လိုတဲ့အခါမှာကျွန်တော်တို့ဒီတည်င်းရေးသားမဲ့လူများရဲ့အရေးအတွက်နဲ့ကျွန်တော်တို့ quality ပေါ့အရေးချင်း capacity ကလည်း issue တစ်ခုရှိနေပါတယ်ကျွန်တော်တို့ဒီမှာ surprise နဲ့ demand ရတည်င်းသမားလူချင်းတဲ့နေရာတွေကများပြီးတော့တည်င်းသမားမှုထုတ်ပေးနေတာနည်းတဲ့အခါမှာဒီ issue ကလည်းကြီးတဲ့အတွက်ကြောင့်ဒီပေါ်မှာကျွန်တော်ကစိတ်ပူတယ်စိတ်ပူတဲ့အခါမှာကျွန်တော်ကဟိုကျွန်တော်တို့တော့ပြောပါတယ်ဒါကြတဲ့သူက747ဟိုလေးမြန်ကြီးကိုငါတို့ဒါကိုဒါအညစ်တက်ပြီးတော့ပြန်မလို့များဖြစ်နေမလားလို့တော့ကျွန်တော်ကစိတ်ပူတယ်နံပါတ်3ကတော့ကျွန်တော်တို့ဒီ logistic လို့ခေါ်တဲ့ဒီကိစ္စဖြစ်ပါတယ်မြန်မာနိုင်ငံမှာအားလုံးသိပါတယ်ကျွန်တော်တို့စာအုပ်ထုတ်ဝေးလုပ်ငန်းအခု journalist ထုတ်ဝေးလုပ်ငန်းကလည်းဖြတ်ကြည့်ရလဲကျွန်တော်တို့ကိုညက်ကလည်း traditional ပေါ့လူရိုးလို့စဉ်းနေမဲ့လုပ်ခဲ့တဲ့ကိုညက်ကြီးတခုဖြစ်ပြီးတော့ကျွန်တော်တို့ဒါအခက်အခဲရှိပဲသတင်းစာဆိုတာကမနဲ့မိုးလင်းတာနဲ့အိမ်နိုင်ရရောက်လက်ဖက်ရည်တောက်လောက်တဲ့အချိန်မှာဘုံကနေရောက်ရမယ့်အချိန်မှာကျွန်တော်တို့သတင်းစာတွေကအချိန်မီရောက်ပါမလားကျွန်တော်ကတော်တော်လေးကျွန်တော်တို့စိုးရိမ်နေနိုင်ငံနဲ့ကျွန်တော်တို့သတင်းစာအချိန်မီရောက်ရှိဖို့ဆိုတာကျွန်တော်နိုင်ငံရဲ့ဖြတ်ကြည့်ရေးကိစ္စနဲ့ဟိုကျွန်တော်တို့စိတ်ပူတယ်နောက်တစ်ခါဖြတ်ကြည့်ရေးကုန်ကျစရိတ်ကလည်းကြီးရွေးတဲ့ကြောင့်အဲ့ဖြတ်ကြည့်ရေးကုန်ကျစရိတ်တွေကြောင့်ကျွန်တော်တို့နောက်ပိုင်းမှာမဝင်နိုင်တဲ့အနေအထားမျိုးတွေလည်းကျွန်တော်တို့ရှိနိုင်ပါတယ်အဲ့တော့ဒါကနံပါတ်1နံပါတ်3ကတော့ကျွန်တော်မြင်တာကတော့သတင်းစာတွေအများများလာမယ်ဆိုရင်ပုဂ္ဂလိကများနေမယ်ဆိုကြော်ညာရရှိမှုဘယ်သတင်းစာတွေမဆိုဒီမှာအမေရိကန်မှာရှိတဲ့သတင်းစာကအစကြော်ညာကိုပဲမိကိုပြီးတော့ကျွန်တော်တို့သတင်းစာရှင်းသားရတဲ့အခါမှာကြော်ညာကမရရင်ဒီသတင်းစာအရှုံးနဲ့ကြီးကြေညင်ဆိုင်ရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကကြော်ညာကတော့လုံးလုံးလုံးရမှာပေါ့လေဒီလို issue တွေကတော့တော်တော်လေးအများကြီးရှိတယ်စိုးရင်စရာလည်းရှိပါတယ်သို့တော့ခုနပြောသလို do or die ဆက်ပြီးတော့သွားပါလားအသေးခံပါလားဆိုတာပါပဲအဲ့ဒါလေးပါပဲခင်ဗျာ
ဟုတ်ကဲ့စဉ်းစားစရာအချက်တွေပါပဲခင်ဗျာဟိုဒီမှာအမေရိကန်မှာတော့မှကျွန်တော်တို့ Washington မှာဆိုတော့ Washington Post ပေါ့နော် The New York Times and the San Francisco Chronicle LA Times သာမြင်တကယ်အမေရိကန်နာမည်ကြီးသတင်းစာတွေတော့မှလက်ရှိ internet ခေတ်ကြီးမှာ online သွားတာတွေအများကြီးဖြစ်လာတဲ့အချိန်မှာprint ပေါ်လေပုံနှိပ်ထုတ်ဝေတဲ့ဒီသတင်းစာတွေရဲ့အနေထားရည်တည်မှုကအများကြီးပြဿနာရှိပါတယ်အဲ့တော့ဗမာပြည်မှာလည်းဒါမလွတ်မသွေရင်ဆိုင်ရနိုင်ပါတယ်ဒါပေမဲ့လက်တလုံးမှာတော့ဗမာပြည်ရဲ့ internet ကွန်ရက်ရဒီပြဿနာကတစုံတရာကာလအထိတော့ဆရာတို့သိဆိုရင်ဆရာမဟုတ်သေးဘူးလို့ကျွန်တော်ထင်တယ်ပေါ့လေနောက်တစ်ချက်ကတော့ဆောဆရာကိုပြောတဲ့ဒီသတင်းစာနေ့စဉ်ရောက်ရေးအဲ့ဒီကိစ္စကတော့သတင်းစာတွေအပြိုင်ဆိုင်ထုတ်တဲ့ကာလမှာဒါကတကယ်စိန်ခေါ်မှုတရားလို့ကျွန်တော်ထင်တယ်ခင်ဗျအခုကျွန်တော်ဗမာရောက်ခဲ့တုန်းကဆိုတော့ရန်ကုန်မှာတောင်မှသတင်းစာတွေကရန်ကုန်မှာရှိတဲ့ဟိုတယ်တွေတော့မှ9နာရီ10နာရီလောက်မှရောက်ပြီးတော့နေရီမှာဆိုလို့ရှိရင်နောက်တည့်ရက်မှရောက်တာတွေဒါမှမဟုတ်ညမိုးချုံမှဖတ်တာမျိုးဖြစ်နေဆိုတော့အဲ့ဒါတော့သတင်းစာလောကအနေနဲ့အပြိုင်ဆိုင်မှုမှာအဲ့ဒါတကယ်စိန်ခေါ်မှုပဲဗျ တော့ကျွန်တော်တို့ဟိုလေးဆက်အောင်ဗျာဆရာတရားဆိုရင်ဆရာတို့အခုသိတဲ့အတိုင်းမှာပဲဒီနိုင်ငံကမီဒီယာလောကကွန်မြူနတီနိုင်ငံမှာဖြစ်စေဆိုရှယ်လစ်ဆိုတဲ့နိုင်ငံမှာပဲဖြစ်စေဖွံ့ဖြိုးပြီးနိုင်ငံဖြစ်စေတခြားဖွံ့ဖြိုးနိုင်ငံမှာဖြစ်စေမီဒီယာလောကရဲ့အရေးပါမှုကိုထူးသဖြင့်ငွေနဲ့အာဏာရှိတဲ့လူတွေကကောင်းကောင်းသိတယ်ဗျာအဲ့တော့ငွေကြေးရဲ့အာဏာကဒီနိုင်ငံတကာစာနယ်ဇင်းမီဒီယာလောကအများအားလွှမ်းမိုးဖို့ကြိုးစားတယ်ငွေရှိတဲ့လူနဲ့အာဏာရှိမြန်မာပြည်မှာဥတည်ရဆိုရင်အဲ့ဒီအန်ကြီးဘယ်တော့ရှိလဲခင်ဗျာ
မြန်မာပြည်ကလည်းဟိုဒီကျွန်တော်တို့နိုင်ငံတကာလိုပဲအဲ့လိုအနေထားရှိတာကြောင့်မလို့ဘာမှဒီမှာလည်းရှိပါတယ်ဥပမာဟိုဒီသတင်းစာပဲဖြစ်ဖြစ်အကောင့်လေးပဲဖြစ်ဖြစ်ဒါတွေကဟိုဥပမာပြောလို့ပဲသတင်းလုပ်ငန်းလည်းဖြစ်တယ်စီးပွားရေးလုပ်ငန်းလည်းဖြစ်တာကြောင့်မလို့ငွေကြေးရင်းနှီးတွေများမယ်မကြည်ညိုများတဲ့ခါမှာအဤအတွက်ကိုဟိုဒီစီးပွားရေးဆန္ဒစစ်ဆေးကြတာရှိမယ်အဲ့ဒါလိုပဲခုနကလိုကြော်ညာရှင်တွေပေါ့အဲကျွန်တော်တွေ့ဘူးတဲ့ဥမာတစ်ခုပြောချင်ပါတယ်ဥမာပြင်သစ်မှာအဤသူလမောင်းတို့ဘာလို့စသဖြင့်နေ့စဉ်သတင်းစာကြီးတွေပေါ့တကယ်ခဏခဏချီးကျဲလုပ်နေကြတယ်သူတို့ကိုဟိုဆောက်လုပ်ရေးလုပ်ငန်းဝင်ရလို့ရဒေါ်လာတာမောင်းမြတ်စွာကျွန်တော်ထည့်တယ်ထည့်တာကြောင့်မလို့သူတို့အဤဆောက်လုပ်ရေးလုပ်ငန်းဝင်လည်းပတ်သက်လို့ရှိရင်သူတို့မရေးချင်တော့ဘူးမရေးရတော့ဘူးဆောက်ရည်တို့အဲ commercial influence ကိုခေါ်လို့ရမှာလေစီးပွားရေးကဖိထားတဲ့လွှမ်းမိုးမှုတွေနဲ့ကြုံရတာရှိတယ်။ဒါပေမဲ့အဲ့လိုမျိုးကိုလွတ်နေတာလေးပဲကျွန်တော်တွေ့ခဲ့ဘူးလေ။သူကအပတ်စဉ်လှုပ်ထုတ်တဲ့အဲခဏဆိုတဲ့သတင်းစာလေးကတော့ तू ကဘာကြောင့်ညမလဲအာမကုတ်လုပ်ငန်းကြီးလည်းမဟုတ်ဘူး။ဒါမှ तू ကဆောင်ရည်ထိုက်တင်တဲ့လောက်ရှိပြီးအဲ့ဆောင်မှာရက်တည်တယ်။ဒါပေမဲ့သူ့ရဲ့ voice ကသူ့ရဲ့နိုင်ငံရေးဩဇာကခုနလမောင်းလို့တဲ့အဆများစွာကြီးတယ်။အဓိကကြီးတစ်ချက်ကတော့ तू ကဟိုနိုင်ငံရေးဩဇာရောစီးပွားရေးဩဇာငွေကြေးဩဇာရောအောက်ကိုအရောက်မခံဘူး။သူရဲ့တည်င်းဩဇာကသူထူထောင်လေအဲ့ဒါမကြဘူးလို့သူရဲ့နိုင်ငံရေးဩဇာတော့သူတင်းစာအကြီးတဲ့ကိုပို့ပြီးတော့ကြီးမာတယ်ဟိုပို့ပြီးတော့လည်းနိုင်ငံသမားတွေကလေးစားကြတယ်အဲ့တော့ကျွန်တော်တို့ရှိမှလည်းစူးစမ်းပြီးလုပ်မယ်ဆိုလို့ရှိရင်တော့အဲ့ဒါမျိုးတွေပေါ်လာနိုင်မယ်ထင်ပါတယ်ဒါပေမဲ့စိန်ခုံမှုတွေကရှိဆုံးပါပဲ
ဟုတ်ကဲ့ဥက္ကဝေရဲ့အမြင်လဲကြားပြရစေဦးခင်ဗျာဒီမြန်မာပြည်မှာအခုတင်းစာတွေဒီလိုပုံကြီးကထုတ်ခွင့်ရမယ်ဆိုတာဒါကျွန်တော်သိသလောက်တော့1962ခုနှစ်ဦးနေဝင်အာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ့နော်မကြခင်ဒီတင်းစာတွေပြည်သူပိုင်းသိမ်းပြီးနောက်ပိုင်းမှာပထမအဆုံးချိန်ပြန်ပြီးပုပ်ကြီးကလက်ထဲကိုသတင်းစာလောကရောက်လာတာဆိုတော့ဒီမြန်မာစာနယ်ဇင်းသမိုင်းမှာတော့ဒါအထင်ကြီးပဲဆရာကိုတို့အဲ့တော့ငွေရှင်ကြေးရှင်နဲ့အာဏာရှိသူများရဲ့လွှမ်းမိုးချုပ်ချယ်မှုကနေကင်းအောင်ဘယ်လိုပြင်ဆင်ကြမလဲခင်ဗ
ျပြောရမယ်ဆိုရင်တော့အခုလောလောဆယ်ပဲသတင်းစာတွေထုတ်တော့မယ်လို့ပြောတဲ့အချိန်မှာပဲကျွန်တော်တိတော့ကတော့ဒီတခြားသောစီးပွားရေးလုပ်ငန်းတွေလုပ်နေတဲ့လူတွေကကျွန်တော်ဒီလုပ်ငန်းထဲမှာသတင်းစာရင်းနှီးဖို့လည်းမယ်ဆိုတဲ့အတန်းကြီးပဲကြားပါတယ်အဲ့တော့ရှေ့ပိုင်းမှာပထမဆုံးစပြီးတော့လျှောက်လာတဲ့တဲ့လူတွေကလည်းကျွန်တော်တို့တောက်လျှောက်တင်းလောကမှာတင်းကြံနေထုတ်နေတဲ့လူတွေမျိုးပဲနဲ့အဲ့လိုစီးပွားရေးလောကမှာပဲတခြားပြည်ဆိုင်လုပ်တဲ့လူတွေကပဲစပြီးကျွန်တော်တို့တင်လာတယ်ကျွန်တော်တို့တွေ့တယ်အဲ့တွေ့တဲ့အခါမှာတချို့ကျွန်တော်တို့လုပ်ငန်းရှင်တွေကလည်းရင်းနှီးမြှုပ်နှံမှုတွေဒီလောကကြီးတမှာရင်းနှီးမြှုပ်နှံမှုတင်းလောကကိုစူးစမ်းကြတယ်စူးစမ်းကြတဲ့အချိန်မှာနှစ်မျိုးတွေ့တယ်ဗျတချို့ကတော့လည်းတင်းစာထုတ်ရင်ကျွန်တော်ကပြောတဲ့အခက်အခဲတွေကိုတခြားစဉ်းစားမိဖို့မရဘူးတင်းစာထုတ်ရင်တော့ချမ်းသာမှာပဲတတိဖြစ်မှာပဲဆိုပြီးတော့ဒါနောက်ထပ်ရင်းနှီးမြှုပ်နှံလို့ကောင်းတဲ့ area တခုအနေနဲ့ဝင်ကျင်တဲ့အတွက်ကြောင့်ကျွန်တော်တို့ကဝင်လာကြတာလေးရှိတယ်။နောက်တစ်ခုကတော့ဗာလဲဆိုတော့ဟိုကနေဆရာခွင့်မောင်ဆိုးပြောသလိုပဲသတင်းစာထုတ်ခြင်းအပြင် influence ပေါ့နော်။အာနာပေါ့ဒီအဲ့ဒါရလာမယ်။အဲ့ဒီအာနာကလည်းဒီသတင်းစာရဲ့ influence ကကြီးလာရင်အာနာကလည်းခုနပြောတဲ့နိုင်ငံရေးအာနာအဆင့်တစ်ခေါက်တည်းကိုကျွန်တော်တို့ကသွားနိုင်တဲ့အနေအထားလေးရှိတဲ့အခါမှာကျွန်တော်နိုင်ငံရေးရည်ရွယ်ချက်နဲ့ဝင်လာတဲ့ဟာမျိုးလေးတွေကျွန်တော်ထင်တယ်ရှိလာနိုင်ပါတယ်။နောက်တစ်ခုကတော့ဆရာခုတရားစောပြောလာနေနည်းနည်းလေးဆင်တယ်။စီးပွားရေးရည်မှန်းချက်အဲ့တော့လုပ်ငန်းရှင်ကြီးကဝင်လာမယ်ဆိုရင်အ ਨੇ စုံတော့ဒီသတင်းစာတွေကသူတို့ရဲ့စီးပွားရေးလုပ်ငန်းတွေကိုသတင်းစာတွေကပြန်ပြီးကာကွယ်ပေးနိုင်မှာပေါ့မရေးမနဲ့ဒါကကျွန်တော်ဆက်ဆန်ဆာရှင်ပဲလေအဲ့တော့ဒီလိုပုံစံမျိုးနဲ့ကျွန်တော်ဝင်လာနေတဲ့ခါမှာကျွန်တော်တို့ဒီတောချောက်သွားနေတဲ့လူတွေကတော့အခက်အခဲနဲ့ကြုံရမယ်သို့တော့ကျွန်တော်စနစ်ကပြောင်းသွားတယ်ကျွန်တော်လွတ်လပ်တဲ့ဒီမိုကရေစီစနစ်မှာလွတ်လပ်စွာရှင်ပြိုင်နိုင်ခွင့်ရှိတယ်စီးပွားရေးကိုလည်းကျွန်တော်တို့အချုပ်နောက်ကင်းကင်းလုပ်နိုင်တဲ့အခါမှာပေါ့လေဒီလိုမျိုးရင်းနှီးမြှုပ်နှံတဲ့လူတွေကမလုပ်ပါနဲ့ခင်ဗျားတို့အရင်တမယိုးကြလူတွေပဲလုပ်ပါလို့လေကျွန်တော်တို့ကထားလို့မရအောင်အဲ့တော့ကျွန်တော်တို့အနေနဲ့လည်းကျွန်တော်နီးပညာရှိတဲ့လူတွေကလည်းငွေရှိတဲ့လူတွေနဲ့ပူပေါင်းလို့တင်းနေလို့ရမှာပဲသို့တော့လုတဲ့ကောင်မှအဲ့ဒီမိမိပူပေါင်းလို့မဲ့လူကဘယ်လိုပုံစံမျိုးလဲအဲ့ဒါစီးပွားရေးလုပ်ငန်းသူ့ရဲ့နောက်မှာဆရာကုနာပြောတဲ့နိုင်ငံရေးကိစ္စကျွန်တော်တို့ကုနာပြောတဲ့စီးပွားရေး interest ကိစ္စတွေကျွန်တော်တို့ပါလာမှာလားနောက်တော့ကအက်ဒီတိုရီယယ် independency ကိုသူကဘယ်လောက်ထိပေးမှလဲချုပ်ချက်မှလားဒီချက်လက်တွေကိုမူပြီးတော့စဉ်းစားလိုက်မှတင်တယ်နောက်တတိယတော့ကျွန်တော်တင်တယ်လေအဲ့လိုမျိုးအင်အားနည်းတဲ့လူတွေကမာဂျာလုတာပေါ့ပူပေါင်းပြီးတော့ကျွန်တော်တို့ထည့်ပြီးသွားတဲ့ဟာမျိုးဒီလိုမျိုးတော့ကျွန်တော်ဒီနေ့နီလန်းနေရှာလေးမှတင်နေဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ညီကုန်းချုပ်အောင်လားခင်ဗျာဇယတရားစိုးရဲ့အခုဒီသတင်းစာလေးလွတ်လပ်ခွင့်အပါဝင်ပေါ့နော်မြန်မာစာနယ်ဇင်းလောကရဲ့အနာဂတ်ကိုဆရာဘယ်လိုမြင်လဲခင်ဗျာ
မြန်မာစာနယ်ဇင်းလောကလို့ပြောရခါမှာအခုကျွန်တော်ကသတင်းစာကိုအအောင်ဆိုင်တော့ဂျန်နဲ့ဟိုအရင်ပြောနေကြတဲ့ဂျန်နဲ့လို့မဂ္ဂဇင်းလို့ဝတ္ထုလို့လုံချင်းလို့ပေါ့နော်တကယ်ပြောလို့လွတ်လပ်ခွင့်ဆိုတာဒီသတင်းစာတစ်ခုလည်းမဟုတ်ဘဲနဲ့ဂျန်နဲ့ဟာတွေလည်းအညီမျှရဖို့လိုလို့ထင်ပါတယ် ဒါပေမဲ့ညီများရဖို့ဆိုလို့ရှိရင်တကယ်ပြောတော့ခုနကလာမဲ့ဥပဒေတရားအကအကွယ်ပေးဖို့မစာရေးသူတွေရောထုတ်ဝေသူတွေရောပုံနေသူတွေရောစသဖြင့်အဲ့မှုလို့ပါတယ်အဲ့မှုလုံးကြတဲ့ခါမှာကျွန်တော်တို့ stakeholder လို့ခေါ်တဲ့ဒီလောကမှာပေါင်းပတ်သက်နေတဲ့သတင်းသမားတွေရောပုံနေသူတွေရောထုတ်ဝေသူတွေရောစာရေးသူတွေရောအကုန်လုံးကဟိုအချိန်လေးကောင်းတစ်ခုကိုရအောင်ဝိုင်းပြီးတော့ဖန်တီးကြမယ်ဟိုဝိုင်းတွန်းကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြီးခဲ့တဲ့နှစ်လင်းကားဆိုတဲ့မှာမရတဲ့လွတ်လပ်မှုမျိုးရမယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာကိုကြီးမြန်မာမီဒီယာလောကရဲ့အနာဂတ်နဲ့ပတ်သက်ပြီးဆရာနောက်ဆုံးညီကုန်းချုပ်သုံးသပ်ချက်လေးကျွန်တော်ကြားပြရစီခင်ဗျာ
ကျွန်တော်ကတော့လေဟိုဆရာစောနဲ့ different opinion လေးတစ်ခုပေးခြင်းပါတယ်အဲ့ဒါတော့ကျွန်တော်တို့ဒီတကဘာလုံးမှာလည်း print media လေးကကျွန်တော်တို့ခက်ကကျွန်တော်လေးတော်တော်လေးခက်ကကုံလာပြီးဖြစ်လာပါလေပုံနှိပ် media လေးကအဲ့တော့နောက်တစ်ခါကျွန်တော်ဒီမှာဆို online media နဲ့အထူးသဖြင့် broadcast media နောက်တစ်ခါကျွန်တော် mobile technology တွန်းကတော့ mobile ပေါ်မှာကျွန်တော်တို့ information ပေးတဲ့ဥစားလေးဝင်လာတော့အခုကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုမှာပဲတွေ့ဆုံတဲ့ခါမှာပညာရှင်တယောက်ကသူ့ရဲ့ mobile phone လေးကိုခြိုင်ပြီးတော့ this is a computer ဒါကွန်ပျူတာတလုံးဖြစ်တယ်တဲ့ဒါဟာလည်းတရိစ္ဆာန်တစ်စောင်ဖြစ်ပါတယ်တဲ့ဒါဟာ radio တလုံးလည်းဖြစ်ပါတယ်ဒါဟာရုပ်မြင်သံကြားဆက်တလုံးလည်းဖြစ်ပါတယ်လို့ပြောသွားပြီအဲ့တော့ဒီ mobile ကနေပြီးတော့အကုန်လုံးလုပ်နေတဲ့ခါမှာကျွန်တော်စီမှာလည်းအကေရေး mobile technology ဒါတွန်းကားလာမယ်ဆိုရင်ဒီ subscription ကအခုဆိုရင်ကျွန်တော်တို့လားအခု၄သန်းလောက်တိကျွန်တော်တို့တိုးချက်မယ်လို့ပြောတယ်အဲ့ဒီချိန်ရောက်လာမယ်ဆိုရင်ကျွန်တော်ထင်တာတော့မြန်မာ media လောကရဲ့ platform ပေါ့နော်ကျွန်တော်တို့ဒီ platform base လုပ်ထားတဲ့ကားတွေကတောင်းသွားမယ်လို့ကျွန်တော်တင်တယ်ငါးနှစ်လောက်တည်းမှာကျွန်တော်ထင်တယ်အဲ့ print ပေါ်အကူရနေပြီးတော့တခြားသော platform တွေပေါ်ပြောင်းသွားလိမ့်မယ်ကျွန်တော်မြင်တာကတော့ paradigm change တခုကျွန်တော်ထပ်ကြုံအောင်မလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ studio အမှတ်7ကိုကြွားရောက်ပြီးတွေ့ဆုံမေးမြန်းခွင့်ပြုခဲ့တဲ့ဆရာတီဟာစောရေး RF ရကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ကျွန်တော်လည်းကျေးဇူးတင်ပါတယ်ဗျာ
ဆရာကိုကိုရေးကျေးဇူးအထူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ